Welcome to the Voice of America in Burmese.
Mingala nya chan ba khnya. VOA American tan ye 2020 ku ne December 18 ye chatawri nya bae season ne ko Myanmar san no ji nya 9 nai ga ni sain nai thi Washington DC ga ni sat tin thol lwin ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့မမျှသစင်အောင်တို့ကပြောပြပါမယ်။ပြင်သစ်သမ္မတ Emmanuel Macron မှာ COVID ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမ္မတ Macron မှာအစာပိုင်း COVID လက္ခဏာစတွေ့ခဲ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလိုပိုးတွေ့ခဲ့တယ်လို့ပြင်သစ်သမ္မတရုံးကကြေညာလိုက်တာပါ။သမ္မတ Macron အနေနဲ့ကိုဗစ်စီးနင်းစည်းကမ်းတွေနဲ့ညီနောက်ထပ်9ရက်တည်တံ့ခွဲနေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။သမ္မတမက်ခရမ်မတိုင်ခင်ကိုဗစ်ဖြစ်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ်၊ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဘရာဇီးသမ္မတဂျေယာဘော်ဆန်နာရိုတို့ဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်တစ်ကမ္ဘာလုံးကလူပေါင်း 1.6 သန်းသေဆုံးပြီးစုစုပေါင်း84သန်းကျော်ကူးစက်ခံလာရချိန်မှာအဆိုးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးအတွက်တရားဝင်အတည်ပြုနိုင်ရေးလုပ်ငန်းစဉ်တွေကိုဒီနေ့စတင်တော့မှာဖြစ်ပါတယ်။ American အစားအစာနဲ့ဆေးဝါးကုက္ကဲရေးဖွဲ့ FDA ရဲ့ကာကွယ်ဆေးအကြံပေးဖွဲ့အနေနဲ့ Massachusetts ပြည်နယ်ခြေစိုက် Moderna ကုမ္ပဏီနဲ့မျိုးသားကျန်းမာရေးဖွဲ့တို့ပူးတွဲဖော်ဆောင်နေတဲ့ကာကွယ်ဆေးဆိုင်ရာအချက်အလက်တွေကိုစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးဖွဲ့တပြွေချူရဲ့ကိုဗစ်စတင်တဲ့ဇင်းမြစ်လိုက်နိုင်ရေးသုတေသနအဖွဲ့တရုတ်ကိုဇန်နဝါရီလသွားဖို့ရှိတာကိုတရုတ်နိုင်ငံဘက်ကလည်းကြိုးစိုးလိမ့်မယ်လို့တရုတ်ရှိကပြောလိုက်ပါတယ်။တကယ်တော့ဒီကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရင်တောင်းဆိုခဲ့တာတွေကိုတရုတ်နိုင်ငံဘက်ကပယ်ချခဲ့ပြီးဒါကတရုတ်ဆန့်ကျင်ရေးဖြစ်တယ်ဆိုပေမဲ့တရုတ်ရှိဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်ရှိစုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်။တရုတ်ရဲ့အဖွဲ့ Pacific နောက်ပိုင်းဒေသဆိုင်ရာအရေးပေါ်လုပ်ငန်းများညွှန်ကြားမှု Baba Chutin Olo Wokura ကဒီနေ့သတင်းစာရှင်းလင်းပွဲလုပ်ပြီး
WHO continues to contact
တရုတ်အနေနဲ့တရုတ်နိုင်ငံနဲ့ဆက်လက်ဆက်သွယ်ပြီးဒီနိုင်ငံကအဖွဲ့ကိစ္စနဲ့သွားမယ့်နေရာတွေကိုဆွေးနွေးနေပါတယ်လို့ပြောသွားတာပါခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာတော့မြို့တော်တဲ့ COVID ပိုးကူးစက်တာထိမ့်မနိုင်တော့ဘူးလို့ဒုတိယမြောက်နေ့အဖြစ်စိုးရိမ်မှုတွေများလာနေချိန်မှာနောက်ထပ်ပိုးတွေ့သူတွေ1,000ကျော်ရှိခဲ့ပါတယ်။ကိုရီးယားယောဂထင်းချုပ်ကာကွယ်ရေးအဖွဲ့ကဒီ COVID-19 ကြောင့်လွန်ခဲ့တဲ့24နာရီအတွင်းအများဆုံးနေ့ဖြစ်သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်အခုစုစုပေါင်းသေဆုံးသူ642ဦးရှိလာပြီလို့ထုတ်ပြန်လိုက်ပါတယ်။ဒီနေ့ပိုးထပ်တွေ့မှုဟာ3ဆစက်တိုက်မြင့်လာခဲ့တဲ့ရက်40မြောက်လဲဖြစ်ကအခုချိန်ထိစုစုပေါင်းပိုးတွေ့သူ 46,000 ကျော်သွားပါပြီ။ဂျပန်ကတိုကီယိုမြို့တော်မှာတော့ပိုးတွေ့သူတင်822ဦးရှိခဲ့ပြီးအရင်သတင်းပတ်တွေအတွင်းတဖြည်းဖြည်းမြင့်တက်လာခဲ့ရကနေအခုတော့မြို့တော်တွင်စံချိန်သစ်မြင့်တက်လာတာပါ။ဂျပန်တနိုင်ကလုံးမှာတော့ပိုးတွေ့သူစုစုပေါင်း 3,000 နီးပါးရှိခဲ့ပြီးအခုချိန်ထိစုစုပေါင်းပိုးတွေ့သူပေါင်းက 38,000 ကျော်လာကသေဆုံးသူကလည်း 2,900 ကျော်လာနေပါတယ်။အင်ဒိုနီးရှားမှာတော့ပိုးတွေ့သူတဲ့ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူအင်ဒိုနီးရှားမှာတော့ပိုးတွေ့သူတဲ့ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူ 1,300 ကျော်ကစုစုပေါင်းပိုးတွေ့သူ6,400,300 ကျော်လာပြီးသေဆုံးသူပေါင်းကလည်း2,000နီးပါးရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံမှာလည်းပိုးတွေ့သူတွေ1,000ကျော်ခဲ့ပြီးသေဆုံးသူနောက်ထပ်20ကျော်ကစုစုပေါင်းပိုးတွေ့သူ4,500ကျော်နဲ့သေဆုံးသူပေါင်း8,800ကျော်ရှိလာနေပါပြီခင်ဗျာ။ထိုင်းနိုင်ငံမှာတော့ COVID-19 ကစီးပွားရေးပြန်ကူစားနိုင်ဖို့နိုင်ငံပေါင်း56နိုင်ငံကခီးသွွားတွေပေါ်ကန့်သတ်ချတာတွေကိုဒီနေ့ဖြေလျှော့ပေးလိုက်ပါပြီ။ဒါပေမဲ့ဒီနိုင်ငံကြားခီးသွွားတွေအနေနဲ့ထိုင်းနိုင်ငံအရောက်မှာမဖြစ်မနေတဲ့နှစ်ပတ်ဟိုတယ်ကရန်တီးအသွာလာကန့်သတ်နေထိုင်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံကိုဗစ်လုပ်ငန်းအဖွဲ့ပြောကြရထဝီစင်ဝီဆန်ညူရိုသင်ကဆိုပါတယ်ဩစတြေးလျပြင်သစ်နဲ့အမေရိကန်ကခီးတဲ့တွေအနေနဲ့ဗီဇာမလိုအပ်ပေမဲ့ခီးစမထွက်ခင်ပြီးခဲ့တဲ့3ရက်အတွင်းကိုဗစ်ကင်းစင်ကြောင်းထောက်ခံစာနဲ့ဘဲဟိုတယ်မှာကရန်တီးကန့်သတ်နေထိုင်မှာကိုတော့ပြရမှာဖြစ်ပါတယ်ကိုဗစ်လုပ်ငန်းအဖွဲ့ပြောကြရထဝီစင်ကပဲအခုလိုကွာရန်တင်းဝင်ပြီးရင်ရက်30ဗီဇာကို45ရက်အထိတည်တန်းတိုးပေးမှာပါလို့လည်းဆက်ပြောခဲ့ပါတယ်။ဒါအပြင်ဒီကွာရန်တင်းသွားလာကတ်သက်ခံရခြင်းအတွင်းမှာလည်း COVID-19 ပိုးစစ်ဆေးမှုကိုအရင်2ချိန်ကနေအခုတော့3ချိန်ခံယူရမယ်လို့ထွေစင်ကဆက်ပြောခဲ့ပါတယ်။ဂ ထွေစင်ကပဲအခုလိုပိုတိုးပြီးပိုးစစ်တာကြောင့်နောက်ပိုင်းမှာကွာရန်တင်းခြောက်ရက်ကိုလျှော့ပေးသွားဖို့ရှိတယ်လို့လည်းထည့်ပြောခဲ့ပါတယ်နော
်ဗျူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ညဘိုင်းနိုမီတာ40 kHz 8.13 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာတံမိုးမြင့်တင်နိုင်တဲ့မွေးမြူရေးနဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတည်ဆောက်ဖို့နဲ့ကျင်းစင်နွေးတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးတော့စူးစမ်းလေ့လာတင်တဲ့အကြောင်းမကြသေးခင်ကလုပ်ခဲ့တဲ့သုတေသနတစ်ခုမှာတွေ့ရှိခဲ့ပါတယ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့အစားအစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေနဲ့စိုက်ပျိုးစီးပွားရေးလုပ်ငန်းတွေအတွက်လက်တွေ့အသုံးချနိုင်တဲ့အကြံပြုချက်တွေကိုသုတေသနပြုလေ့လာပြီးတဲ့နောက်မှာဒီလိုအကြံပြုချက်တွေကိုတွေ့ခဲ့တာပါဈေးကွက်မျှော်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်အရေးသွေးမြင့်တင်တဲ့နည်းလမ်းတွေမျိုးစေ့နဲ့အရေးသွေးအမခန့်ချဲစနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေစရိတ်ကန္တာပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုတံမိုးမြင့်ထုတ်ကုန်အစီမြင့်တင်မှုအတွက်ထောက်ပံ့ပေးဖို့ USAID ကအစဉ်သင်းရှိတယ်လို့လည်း USAID ရဲ့စီးပွားရေးဖွံ့ဖြိုးမှုယုံညွှန်ကြားရေးမှူး Paul Flavor ကပြောပါတယ်လေလာသုံးသပ်သူတွေကစူပါမားကတ်ဟိုတယ်စားသောက်ဆိုင်ကုန်စုံဆိုင်နဲ့တခြားစီးပွားရေးတွေကိုအခြေခံပြီးတော့မေးမြန်းသုတေသနပြုခဲ့တာပါဒီလိုမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်ပြည်ရင်းဈေးကွက်အခွင့်အလမ်းတွေနဲ့ဆိုင်တဲ့သုတေသနတွေ့ရှိချက်တွေကို online ဆွေးနွေးပွဲပြုလုပ်ပြီးတော့တင်ပြခဲ့ပါတယ်ဒီဆွေးနွေးပွဲမှာဈေးကွက်တစ်ချက်ထွင်နိုင်မဲ့နည်းလမ်းတွေနဲ့စားသုံးသူလိုအပ်ချက်ဖြည့်ဆည်းနိုင်မဲ့နည်းလမ်းဆိုင်ရာအချက်အလက်တွေကိုလည်းမျှဝေပေးခဲ့ပါတယ်ရှင်American အစိုးရအဖွဲ့အစည်းတော်များများရဲ့ကွန်ပျူတာတွေကို hacker တွေထိုးပေါက်ဝင်ရောက်ခဲ့ကြတာမှာအစိုးရ internet ကွန်ရက်တွေလည်းထိုးပေါက်ခံရတယ်လို့ American အစိုးရကဗုဒ္ဓဟူးနေ့ကပြောပါတယ်ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆရတဲ့ hacker တွေက American ဗဏ္ဍာရေးဝန်ကြီးဌာနနဲ့စီးပွားကူးသန်းရောင်းဝယ်ရေးဌာနရဲ့ email အသွားအလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်အစောပိုင်းတုန်းကဖော်ပြခဲ့ပါတယ်hacker တွေကအစိုးရကွန်ပျူတာတွေနဲ့အခုထိဆက်ပြီးတော့ထိုးပေါက်ဝင်ရောက်နေကြသလိုဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်နားလည်အောင်လှုပ်ဆောင်နေတဲ့အချိန်တွင်အစိုးရ internet ကွန်ရက်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI စိုက်ဘာလုံခြုံရေးနဲ့အခြေခံအစောက်အုံဆိုင်ရာလုံခြုံရေး agency CISA နဲ့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံး ODNI တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်လူပေါင်း 18,000 လောက်က download လုပ်ပြီးတော့အသုံးပြုနေကြတဲ့သူ့ company software ကို hacker တွေကကြားကန်အသုံးချခဲ့တာဖြစ်တယ်လို့ SolarWinds နည်းပညာကုမ္ပဏီကပြောပါတယ်ဒီ software ကိုအသုံးပြုပြီးသတင်းအချက်အလက်တွေရယူနေတာကိုစီးပွားရေးလုပ်ငန်းတွေနဲ့ဝန်ကြီးဌာနတွေက6လလောက်ကြာအောင်သတိမထားမိခဲ့ကြဘူးလို့လည်းကုမ္ပဏီကပြောပါတယ်ရှင်ဟောင်ကောင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတဲ့နောက်ထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားရင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့လူ12ဦးကိုတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်အာဏာပိုင်တွေကတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်လိုက်ပါတယ်ကွမ်တောင်ပြည်နယ်ရှန်ကျန်းမြို့ယန်ကျန်းခရိုင်ပြည်သူတရားရေးဌာနကထိန်းသိမ်းခံနေရသူတွေရဲ့ပါဝင်တဲ့ကွင်မွန်နဲ့တန်ကန်ရင်တို့2ဦးကိုတရားမဝင်နေဆက်ဖြတ်ကျော်မှုဦးဆောင်သူတွေအဖြစ်ဆွဲချက်တင်ထားကြောင်းအဲ့ဒီတရားရေးဌာနရဲ့ WeChat လူမှုမီဒီယာစာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီဆွဲချက်အရာအပြည့်ရှိရင်အငြင်းဆုံးထောင်ဒဏ်9နှစ်အထိချခံရနိုင်ပါတယ်။ကျန်းတဲ့ရှိဦးကိုတော့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်ချပါတယ်ထိမ့်သိမ့်ခံရတဲ့အချိန်တုန်းကအသက်18နှစ်မပြည့်သေးတဲ့သူနှစ်ယောက်ကိုတော့တကပိတ်ကျန်းနာစစ်ဆေးမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဖမ်းဆီးထိမ့်သိမ့်ခံရသူတွေကအသက်16နှစ်နဲ့33နှစ်အကြားမှာရှိပါတယ်ဟောင်ကောင်ကနေထိုင်ဝမ်ကို speed boat နဲ့ထွက်ပြေးဖို့ကြိုးစားရင်သူတို့ကိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကကြားပြတ်ဖမ်းဆီးခဲ့တာပါသူတို့တွေဟောင်ကောင်ကိုပြန်ရောက်ရင်လည်းလာနေချီတဲ့ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့တရားရင်ဆိုင်ရဖို့အခြေအနေရှိနေပါရဲ့ရှင်။ဆွစ်ဇာလန်နဲ့ဗီယက်နမ်နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သမ္မတထရမ့်အစိုးရကဗုဒ္ဓဟူးနေ့ကသတ်မှတ်လိုက်ပါတယ်။ဒါအပြင်အမေရိကန်ဒေါ်လာနဲ့ရှင်ပြီးသုံးစွဲရမှာငွေလဲနှုန်းကိုရည်ရွယ်ချက်ရှိရှိတမိုးချထားတဲ့နိုင်ငံတွေအဖြစ်အိန္ဒိယ၊ထိုင်းနဲ့ထိုင်ဝမ်တို့ကိုလည်းအမေရိကန်ဗန်နာယီဌာနကစီးရင်ထည့်သွင်းသတ်မှတ်လိုက်ပါတယ်။ COVID-19 ကရောဂါကကုန်သွယ်ရေးစီးဆင်းမှုတွေပေါ်မှာထိခိုက်မှုရှိနေတယ်လို့အမေရိကန်တို့ရဲ့ကုန်သွယ်ရေးလုံငွေပြမှုကိုလည်းပို့ပြီးတော့ကြီးမားစေခဲ့ပါတယ်။ဒီချက်ကလွန်ခဲ့တဲ့လနှစ်ရွေးကောက်ပွဲမဲဆွဲကလေးကလုံငွေပြမှုကိုရှော့ချပေးမယ်လို့ကြေညာထားတဲ့သမ္မတထရမ့်အစိုးရအတွေ့လက်မခံနိုင်စရာဖြစ်နေတာပါ။ဖနာယီဝန်ကြီးဌာနအနေနဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်စီးပွားရေးတိုးတက်မှုနဲ့အခွင့်အလမ်းတွေကိုကာကွယ်ဆောင်ရှောက်ဖို့ခိုင်မာတဲ့ခြေလှမ်းကိုလှမ်းလိုက်တာလို့အမေရိကန်ဖနာယီဝန်ကြီးစတီဗင်မနူချင်းရဲ့ကြေညာချက်မှာပါရှိပါတယ်။2019ခုနှစ်တုန်းကငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမှာပုံငွေအများပြားနဲ့အတန်းစည်းရနေတာကြောင့်စောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာအနည်းဆုံးအမေရိကန်ဒေါ်လာ20ဘီလီယံနဲ့အထက်အတန်းစည်းရနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံများငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်ကင်တွေမှုမှာ GDP ရဲ့200ခန့်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်လေးရှိတာဖြစ်ပါတယ်။အခုဒီစီးရင်နဲ့ထည့်လိုက်တဲ့ဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကနိုင်ငံများငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်မှု900ခန့်နှုန်းနဲ့1400ခန့်နှုန်းအသီးသီးရှိပါတယ်ရှင်။တော်ရရှင်များရှင်ကြာတာဘရင်းညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ COVID-19 ကံရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်နေရတဲ့အချိန်မှာကာကွယ်ရေးစီကံမလိုက်နာသူတွေနဲ့အိမ်ပြန်ထွက်သူတွေများလာတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေထပ်မံသတိပေးနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ကံရောဂါနဲ့ရင်ဆိုင်နေရခြင်းယောဂကာကွယ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်နေပြီးအရေးကြီးဆုံးအချက်ဖြစ်တဲ့ဗစက်နဲ့နှာခေါင်းဆီအကာအကွယ်တွေကိုမဖြစ်မနေတက်ဆင်ကြဖို့နဲ့မလိုအပ်တဲ့အပြင်မထွက်ဖို့လူစုလူဝေးရှောင်ရှားမှုကိုလည်းထပ်ပြီးသတိပေးနေတာပါ။နေ့စဉ်ယောဂကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူမပြတ်ရှိနေတဲ့ပြင်းရင်းကံရောဂါဖြစ်ပွားမှုအခြေအနေဟာကာလရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လှူအပ်ပေးတွေမှာလည်းအလုတ်တောင်ဝင်ပြတာတွေရှိလာပါတယ်။ယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေ့စဉ်အတူပြူလူနာဦးရေဟာ900ဝန်းကျင်မှာရှိနေတာပါအခြေခံလူကန်းစားအများဆုံးနေထိုင်ရာလူထူထပ်တဲ့လှိုင်းသာယာမြို့နယ်မှာရှိတဲ့ဖြားနာကူအခမဲ့စည်းကမ်းတွေမှာအခုနောက်ပိုင်းလာပြတဲ့လူနာတွေဟာအနံ့ပြောက်လက္ခဏာရရှိမှရောက်လာသူတွေများပြီးအနံ့ပြောက်လက္ခဏာဆရာနဲ့စည်းကမ်းပြဖို့ကိုဖြားနာကူအခမဲ့စည်းကမ်းတာဝန်ခံဒေါက်တာနိုင်မင်းထွတ်ကသတိပေးထားပါတယ
်လက္ခဏာဆပြတဲ့ရက်ကနေ10ရက်အတွင်းတို့သူများကိုကူးနေတာပေါ့ဥပမာဒီနေ့အနှံ့စတာပဲဆိုဒီနေ့ကနေစပြီးတော့10ရက်ပေါ့နော်အဲ10ရက်အတူဆိုသူများကိုကူးနေတယ်ပေါ့ဆိုတော့အဲ့ဒီတော့တို့မှာတို့အိမ်မှာနေရဆိုရင်တော့အိမ်ရမိသားစုတွေကိုကူးမှာပေါ့နော်အဲ့တော့အိမ်ရမိသားစုတွေမကူးအောင်အိမ်မှာတတိပတ်ပတ်ခွဲနေလို့ရတယ်ဆိုပေမဲ့များတော့အဖြစ်ရတော့ဒီချူကဲအိမ်သာအတူတုံးနေတဲ့အတွက်ကြောင့်မိသားစုတွေကအနည်းနဲ့အများတော့ကူးဆက်ခံရမှုများတယ်ပေါ့
ချင်းမြင့်တဲ့ပလဝါမျိုးမှာတော့ယောဂအတီးပြူလူနာဦးရေ20ရှိနေပြီးအခုချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်ရသူတွေရှိနေပေမဲ့ထပ်ပြီးယောဂကူးစက်ခံရသူမရှိသေးဘူးကာကွယ်ထိန်းချုပ်သွားမယ်လို့ပလဝါဆေးရုံအုပ်ဒေါက်တာစိုးထက်ဝင်းကပြောပါတယ
်ကျမရဲ့အချင်းကတော့အဦးကတော့ကောင်းပါတယ်ဗျအခု positive gauge ကြီးရတယ်တော်တော်များများပြန်ဆင်းသွားဆေးရုံဆင်သွားကြပြီဆက်ပြီးတော့ကူးစက်ပြန့်နှံ့မှုမရှိဘူးအတွက်ကျွန်တော်တို့ဟိုကာဝေးတွေလုပ်တယ်ပြီးတော့ facility ပြင်ရလာရင် facility ကိုအားနေထားတယ်ပေါ့နော်အဲဒါကာဝေးတွေရဆက်လုပ်နေပါတယ်ဟုတ်ကဲ့ဗျ
ပြင်းရင်းကယောဂကာလာကြာမြင့်လာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအလှူရှင်တွေနဲ့လောကပိစင်နာရှင်တွေမှလည်းအခက်အခဲတွေရှိလာပါတယ်ဒီလိုအချိန်မှာကယောဂကာကွယ်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကတိုက်တွန်းထားပါတယ
်အဓိကကတော့ကျွန်တော်တို့လူအားရှိမယ်ငွေအားရှိမယ်ပေါ့နော်ဗိုလန်တီးယားအင်အားရှိမယ်နောက်စက်ပစ္စည်းတွေရှိမယ်ချက်တင်ဟာတွေဖြည့်လို့ရတယ်ဆိုပေမဲ့စက်ပစ္စည်းတွေငွေအားတွေတောင်မှတကယ်တော့အလှူရှင်တွေကပင်ပန်းနေပါတယ်ပေါ့ဘာလို့လဲဆိုတော့ကောင်းနေတာပြောင်းသွားတယ်ဘာအတွက်ဘာအတွက်လှူတဲ့အလူရှင်ကမပြောင်းတဲ့အတွက်ကြောင့်မလို့အလူရှင်တွေလည်းပင်ပန်းလာပြီနောက်တစ်ခါဗောလန်တီးယားအင်အားပေါ့ကျွန်တော်တို့ဆို၈လကျော်ပြီပေါ့နော်အကြာလာတဲ့အချိန်မှာတို့တွေလည်းတို့အလုပ်ခွင့်ပြောင်းဝင်ရမယ်တချို့ဆိုရင်အလုပ်ခွင့်ပြောင်းဝင်ရမှာရှိတယ်တချို့ကြတော့လည်းအဲကိုကလှုပ်တာလှုပ်နေရတယ်အဲဒီလူတွေကမလိုက်နာဘူးနောက်တစ်ခါအဆင်မပြေရတွေ့တဲ့အချိန်မှာဗောလန်တီးယားတွေကစိတ်တကြကြတယ်ပေါ့နော်ဆိုတော့ဟာဒီအချိန်ကာလကြာလာတဲ့အပြားအကျော်တို့ကဒီပြည်နယ်နေလာတယ်ပေါ့အဲ့ဒါကိုတော့တွေ့ရတယ်ဒီမှာပါနောက်ထပ်ထူးခြားချက်တစ်ခုတွေ့ရတယ်ဆိုကျွန်တော်နိုင်ငံမှာပေါ့နော်ဒီဟာတွေကဗောလန်တီးယားအင်အားပြည်သူတွေရဲ့အင်အားနဲ့ပဲလှုပ်ရှားနေတာတွေ့ရတယ်တကယ်တော့ဒီဟာတွေလုပ်ဖို့အတွက် professional တစ်ခုပေါ့နော်အမှန်တကယ်လိုအပ်နေပြီလို့ဒီ covid ကထောက်ပြလိုက်တယ်လို့ယူဆပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ကျမရိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီးရင်အရာပြည်ရင်းမှာကံယောဂါကြောင့်ပြီးဆုံးသူ2300ကျော်နဲ့ယောဂအတီးပြူလူနာပေါင်းကတော့3,100ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်။
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကိုဝေယောဂါကလာပြီးတွင်အပျော်စီးလေးရင်နဲ့တင်ပေါ်ခီးစင်တွေလာမဲ့20ရက်နှစ်မှာစတင်ဖို့စီစဉ်နေပြီးလိုက်ပါမဲ့သူတွေကိုဝေရှိမရှိစစ်ဆေးရမယ်ဆိုတဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါမြန်မာနိုင်ငံမှာကိုဗစ်ကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ခီးသွွားလုပ်ငန်းတွေအစီအစဉ်သစ်အနေနဲ့ပြန်စဖို့တာဝန်ရှိသူတွေကစီစဉ်နေကြပါတယ်။အပျော်စီးလေရင်ခီးစဉ်ကိုဒီဇင်ဘာလ20ရက်နေ့မှာစတင်မယ်အကြောင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်ဝင်းက VOA ကိုပြောပါတယ်
။ဒီဇင်ဘာလ20ရက်နေ့မှာကျွန်တော်တို့အပျော်စီးလေရင်ပေါ့နော် online flight 2ဆိုပြီးတော့ကျွန်တော်စီစဉ်မှာဖြစ်ပါတယ်။ဒီမှာ National Airline နဲ့ကျမတို့စီစဉ်မလာ20နေမနေ့9နိုင်မှာရန်ကုန်ဖြစ်စံနေစစ်စံနေစပြီးထွက်ပါပါမယ်။ဒီနေရာတော့ရန်ကုန်ဖက်အန်တိုက်ကျူရန်ကုန်ဖြစ်ပါတယ်။သူကတော့တိုက်ကျူခရောင်းကိုအနည်းငယ်ဖူးညွှန်လို့ရအောင်အနည်းငယ်ပြန်ပေးမယ်။ပြီးလို့ရှိရင်ဖက်အန်ဆိုတဲ့ပေါ့နော်ဒီတဘာဝစီစဉ်နေလေးကြည့်လို့ရအောင်ပြန်တန်းမှာဖြစ်ပါတယ်။ပြန်တန်းချိန်ကတော့တစ်နာရီစတောလောက်ဖြစ်ပါမယ်။ရန်ကုန်ကိုပြန်ပြီးတော့ဝင်လာမှာပေါ့။
ဒီလေရင်ခီးစင်ဟာတွားမဲ့နေရာဒေသမှာရနာစိုက်ကတ်တာမျိုးမလုပ်ပဲကောင်းကင်ကနဲ့လှဲ့လေပြီးဒေသအပဝန်းကျင်ကိုကြည့်ရှုမဲ့အပျော်စီးလေရင်ခီးစင်သားဖြစ်တယ်လို့ပြောပါရယ်လေရင်ခီးစင်လက်မှတ်နှုန်းကတော့ကျ6000ကနေ9000ထိဖြစ်ပြီးမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင့်မှာဝယ်ယူနိုင်တယ်လို့ပြောပါရယ်တင်ပေါ်ခီးစင်အတော့ကတော့လက်မှတ်တွေမရောသေးပဲဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနလုပ်ငန်းရှင်အဖွဲ့ဝင်အပါအဝင်မီဒီယာတွေကိုခေါ်သွားပြီးဒီဇင်ဘာ20ရက်နေ့ညနေ4နာရီမှအရင်ဆုံးလည်လာရေးအနေနဲ့စတင်မှဖြစ်တယ်လို့တောခင်တန်းဝင်းကပြောပါရယ်ခီးစင်မှာလိုက်ပါမယ့်ပြည်သူတွေကိုဝေရှိမရှိစစ်ဆေးပြီးမှလိုက်ပါခွင့်ရှိမယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်တောကေတိုဆိုကဗီဝေကိုပြောပါရယ်
မကြခင်တော့ public ကိုတော့ဘလောက်သိနှုန်းရှိမယ်အဲဘယ်လိုသူတွေလိုက်လို့ရမယ်ဆိုတာအသေးစိတ်တွေတော့ထုတ်ပြန်မှာပါဒီလေးမှာရှိနေတဲ့ဝန်ထမ်းတွေကအစအကုန်လုံးဟို negative ဖြစ်တဲ့သူတွေကိုပဲတာဝန်ထမ်းဆောင်မှာပေါ့ဒါကတော့လင်းရင်အပိုင်းပေါ့နော်ကျမတို့ခီးတယ်တွေအပိုင်းကတော့ကျမတို့ကအကုန်လုံးကြီးင်းစင်ပြီးမှ negative ထွက်တဲ့သူတွေအားလုံးကိုပဲကျမတို့ကခီးတယ်အဖြစ်လိုက်ပါပို့ဆောင်ဝင်ဟိုရှိမှာပါလိုက်ပါဝင်ရှိမှာပါ
မြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်ထားတာကြာပြီဖြစ်လို့အခုလိုစီစဉ်တည်ဆတာကနေခီးသွွားလုပ်ငန်းတွေပြန်အသက်ဝင်လာမယ်လို့ဒီခီးစဉ်ကိုအဲ့လန်းညွန်ဝန်ဆောင်မှုပေးမယ်အဲ့လန်းညွန်အတင်းဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ
်ဟိုဟိုစတတ်လုပ်လိုက်တာပေါ့ဒီခီးစဉ်ဦးနေကိုခီးစဉ်ဆိုတာခီးသွွားလုပ်ငန်းပြန်ပြီးအသက်ဝင်လာအောင်ပေါ့သူကဒီခီးစဉ်လုပ်ငန်းကိုလှုပ်လိုက်ခြင်းအပြင်ဒီခီးစဉ်နဲ့တိုင်းရောက်အောင်မြင်သွားမယ်ဆိုရင်နောက်ပိုင်းမှာခီးသွွားဟွာတွေနေနဲ့ဟိုဧည့်သည်တွေနေနဲ့လည်းသိဝင်သားမှုတိုးလာရင်တခြားနေရာတွေသူတို့တိုးချဲ့လို့ရလာမယ်
။ကိုဝေကတ်ယောဂါကြောင့်ခီးသွွားလုပ်ငန်းတွေအပါအဝင်သွာလာလှုပ်ရှားမှုတွေကန့်တတ်ထားတာကိုလကြာရက်ဆိုင်နေတာကြောင့်ကျန်းမာရေးလမ်းညွှန်ချက်နဲ့အညီခီးသွွားလုပ်ငန်းတွေပြန်လည်စတင်ဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်။ဒါကြောင့်ရန်ကုန်ပုဂံအင်းလေးပုဂံကြိုက်ထီယိုစသဖြင့်နေချင်းပြန်တရက်ခီးစဉ်တွေလှုပ်ဆောင်ဖို့ဆွေးနွေးထားတာရှိတယ်လို့လည်းအဲ့လမ်းညွှန်အတင်ဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ်။ဒီကရဲနှစ်ကမြန်မာနိုင်ငံမှာပြပခီးသွွား23ရာခိုင်နှုန်းတိုးလာခဲ့ပေမဲ့ဒီနှစ်မှာတော့ကတ်ယောဂါကြောင့်ခီးသွွားလုပ်ငန်းမှာဝင်ငွေ80ရာခိုင်နှုန်းကျော်ကျဆင်းနိုင်တယ်လို့လည်းဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီခိုင်လက်လက်ကန်ဤဖွဲ့ကလည်းဖန်ဆီးထားတဲ့ချင်းလူငယ်ကိုပြန်လှုပ်ပေးတဲ့ပေါ်ကျူဆူကြောင်းနဲ့ကြံရှိနေတဲ့သူတွေလည်းပြန်လှုပ်ပေးဖို့ခုမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေတောင်းဆိုတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့ AA တို့စစ်ရေးသိမ်းမှခဲ့တဲ့ချင်းမြင့်နယ်ပလောက်ဝမြို့နယ်တွင် AA အဖွဲ့ကနေလေးလက်ခွဲကျော်ကြာဖမ်းဆီးထားတဲ့ချင်းလူငယ်ဆလိုင်းအောင်စုကိုပြန်လှုပ်ပေးတဲ့ပေါ်ကြိုးဆူကြောင်းကုမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကအခုလိုပြောပါတယ်
ထုတ်ပြန်ရတဲ့ငွေကြက်ကတော့နံပါတ်၁ကတော့သူတို့ဒီကောင်စုတို့ကိုရပောင်းလေးလနဲ့ဆက်ချက်ရဲ့အကြာမှာပေါ့နော်ဖန်စီပြီးတော့ပြည်လေးညံ့ပေးတဲ့ပုံကသူတို့ဟိုဝင်းတာကျူစုတောင်းပေါ့နော်နံပါတ်၂ကတော့တောက်ထက်စစ်ဘက်နဲ့တော့မသက်ဆိုင်ခြင်းမရှိတဲ့အစ်မင်းလူစုတွေကိုအခုမျိုးဟိုလက်နက်ကင်ထုတ်ကနေပြီးတော့ဖန်စီတဲ့ဆိုတာကလူခွင့်ချုပ်ပေါက်ရကြတယ်ပေါ့နော်ဒီလိုဖန်စီခံရတဲ့ချင်းအမျိုးသားအယောက်20ဝန်းကျင်ကျွန်တော်တို့မှာသူတို့လက်ထဲမှာရှိနေသေးတာပေါ့နော်အခုကျန်ရှိနေတဲ့လူတွေကပြည်လေးထုတ်ပေးချင်တယ်
ဆလိုင်းအောင်စုကို AA တပ်ဖွဲ့ကဒီဇင်ဘာ15ရက်နေ့မှာပြန်လည်လှုပ်ပေးလိုက်တာပါလက်ရှိမှာဆလိုင်းအောင်စုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးမေးမြန်းပြီးအိမ်ပြန်ရောက်ရှိနေပြီလို့ပလောက်ဝမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ
်နောက်ဆုံးချိန်ကြီးတော့သူ့အိမ်ပြန်ရောက်ပြီခင်ဗျအိမ်ချုပ်ရေးကတော့တခြားတော့မရှိတော့ရဲတော့သူ့ဆုံးဆန်အတိုင်းလူကမေးမြန်းပြီးမှပြန်လို့လည်းတော့
ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းမြင့်နယ်ပလဝါမြို့ကိုပြန်လာတဲ့ချင်းလူငယ်၄ဦးကိုငတရမ်းကျေးဝါနေအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီး3ဦးကတော့ဩဂုတ်လ25ရက်နေ့မှာလှုပ်ပေးခဲ့ပြီးဆလိုင်းအောင်စုကတော့ဒီဇင်ဘာ15ရက်နေ့မှမှပြန်လည်လှုပ်ပေးခဲ့တာပါအေအေတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းရတဲ့အကြောင်းရင်းဟာစစ်တပ်သတင်းပေးဖြစ်မသိငါလို့ဖမ်းဆီးတာဖြစ်ကြောင်း KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကဆိုပါတယ
်ဖတ်တဲ့ချင်းချင်းယူဖတ်ချက်တွေနဲ့ဖန်ဆီးတာလို့သဘောအနေနဲ့ကတော့ပြောချင်တယ်ပေါ့သူတို့ကဖမ်းမိဆိုစစ်တပ်တရင်တင်စစ်တပ်ရဲ့လူအဲ့လိုမျိုးသဘောမျိုးနဲ့အမျိုးမျိုးကောင်းဆုံးတက်ပြီးတော့ဖမ်းဆီးထားတာမျိုးတွေညာတယ်ပေါ့နောက်
KACC ရဲ့စီးရင်ရပလောင်ဝမျိုးနဲ့တွင်2015ခုနှစ်ကနေအခုချိန်ထိ A ဘက်ကဖမ်းဆီးထားဆဲ23ယောက်ရှိနေပါသေးတယ်ပလောက်ဝဒေသခံ22ဦးပါဝင်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်3ဦးကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရကိုဆက်တွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလ3ရက်နေ့ကလည်း NLD ပါတီဝင်ပလောက်ဝမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးဝေးတင်းကို AA ဘက်ကနေဖမ်းဆီးထားခဲ့ပြီးနလခွဲကြာထိန်းသိမ်းထားခဲ့ပြီးမှပြန်လွှတ်ပေးခဲ့ပါတယ်။ချင်းမြင့်နယ်ပလောက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းတမတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့ရသားတွေကိုဘယ်ဖွဲ့ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်တွန်းစားကြောင်းခုမီချင်းမြို့နယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလောက်ဝမြို့နယ်မှာမြမသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာမရှိတော့တာကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလက်တွေ့အကောင်အထည်ဖော်ဆောင်ရွက်ဖို့ညှိနှိုင်းမှုတွေအများဆုံးလုပ်ပြီးဖမ်းဆီးထားတဲ့အမတ်တွေကိုပြန်လှုပ်ပေးဖို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေတရက်ပိုင်းတွင်မှာတောင်းဆိုလိုက်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။စီရီပတိပခတွေရှိခဲ့တဲ့ရှင်းပြနေပလောက်ဝမြို့နယ်မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိချိန်ထိလမ်းပန်းဆက်တွေ့ရတဲ့မဖွင့်သေးတာကြောင့်ဒေသခံတွေခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံကျူဆိုပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့ရှင်းပြည်နယ်ပလောက်ဝမြို့နယ်မှာတော့လမ်းပန်းဆက်တွေရတဲ့ခက်ခဲနေစေဖြစ်ပါတယ်။မနေ့ကလည်းပလောက်ဝမြို့နယ်ဒုံလဝကျေးရွာတွင်ကအမျိုးသမီးတူကလေးမွေးဖွားပြီးတွလွန်နေတာကြောင့်ပလောက်ဝစီရင်ကိုပို့ဆောင်ရမှာလမ်းကြီးကျန်ကြပြီးတည်ဆုံတော့ခဲ့တယ်လို့ဒုံလဝဒေသခံဦးမေလင်းကပြောပါတယ်။
သူတို့ပြောတာကဆက်လက်နဆင်းတယ်ဒီလိုပြောတယ်ဟိုဂိတ်ကမှဆက်စီရမှာဒီမှာဆက်တာပါတာဖက်ပုံတာဆက်ရောက်ပါရောဆိုအတူကြရတယ်လို့ဒီလိုပြောတယ်သူတို့ကဒီဒလက်ငယ်ကိုချတယ်ဒလက်ငယ်ကတော့ဆေးတွေပါတယ်မရှိဘူးဆိုပြီးတော့ပလက်ဝလွတ်တယ်လေပလက်ဝလွတ်တဲ့ဟိုလက်မှာကအရှင်မြန်ကရောက်မဲ့နေရာမှာမရောက်ဘူးဒီလိုပဲခက်ခဲကြုံရတယ်ဒီလိုပြောတယ်
အသက်30ကျော်ရှိတဲ့အဲ့ဒီမျိုးသမီးဟာမနေ့ကမနေ့ပိုင်းမှာကျေးရွာတင်ကလေးမွေးဖွားစဉ်အရေးပေါ်ရှင်နေကြောင်းပလောက်ဝဆေးရုံကိုပို့ဆောင်ခဲ့ပေမဲ့ကလေးနဲ့မိခင်ပါတည်ဆုံခဲ့တယ်လို့ပလောက်ဝမျိုးနဲ့ဆေးရုံအောက်ဒေါက်တာစုထက်ဝင်းကပြောပါတယ
်။ဟုတ်ကုမန်တဲ့ဒေါနဝါဘက်ကလာတဲ့ကုမန်တဲ့မျိုးသမီးကကျွန်တော်ရှိကိုညနေ4နာရီကိုရောက်တယ်ခင်ဗျ။ဟုတ်4နာရီကိုရောက်တော့တော့တည်နေပြီ။အဲလမ်းမရတဲ့ပုံစံဖြစ်နေကြ။သူတို့မေးရတော့အဲ့ဒီညကန်းသားအထီးရတော့စကားမေးလို့ရတယ်။အဲ့နောက်ပိုင်းခေါ်လို့မေးရတော့သူပြောတယ်။ကလေးကတော့သူတို့ကအိမ်မှာမွေးခဲ့တယ်ကြ။ အိမ်မမွေးတာအဲ့ဒီကျွန်တော်ဒီလိုလာတဲ့မက်ပိုင်းမှာမက်ခွန်းနာရီမှာခလေးမွေးရပြောတယ်သူတို့ပြောတာတော့ခဏလာလည်းမွေးရတယ်ပြောကျွန်တော်လည်းခလေးလည်းပါမလားခလေးရတဲ့အတူပဲမွေးရပြောတယ်ကျွန်မမွေးရပေါ့နော်ကျွန်တော်မှမွေးမွေးပြီးအခါကျတော့မှသူတို့ကအချင်းမကြပဲနဲ့အချင်းတန်တိုင်းနဲ့တွေးတွေတုံတွေလို့ဆိုပြီးတော့မှဒီဘက်ကိုသွားကြတာ
အဲ့ဒီမျိုးသမီးကိုလမ်းမှာတက်မတော်ကစစ်ဆင်းနေတာကြောင့်အရှင်မီစေးယုံမရောက်လို့တည်ဆုံးခဲ့ရတာဖြစ်တယ်လို့ဒေတာခန်တွေကပြောဆိုကြပါမယ်။ပလောဝမြို့နယ်အောက်ရှောင်းမှုဦးအောင်လောဟာကတော့အရေးပေါ်ရှင်တွေကိုတောလာဖို့ခွင့်ပြုထားပါမယ်။လုံချိုရေးတပ်ဖွဲ့ဝင်တွေမသိရှိတာဖြစ်နိုင်တယ်လို့ပြောပါတယ်
။ဟုတ်ကောအရေးပေါ်လူနာပို့တာတို့အဲ့လိုမျိုးဟွာဆိုတော့သူကခွင့်ပြုမယ်လို့ပြောပြီးသားပါတတ်မှတ်မှုကိုလည်းအဲ့လိုမျိုးအရေးပေါ်ဆိုတော့ဒေချင်းဆိုသူ့စစ်ပါတဲ့ခွင့်ပြုမယ်အဲ့လိုတော့မှာထားပါတယ်အဲ့တော့အောက်ချီပါတော့လေအဲ့ဒီတင်းကြရတဲ့စီစီဟိုပေါ့စီချီမလေးပြီးမှာပေါ့နော်ဟိုပေါ့တုံးချင်းအတောင်းစာရောတင်ရပြီသူကရောစီစီစီချီမလေးပြီးမှာဟိုအဲ့လိုတော့နေသားတော့
ပလောဝညွန့်နဲ့တွင်းမှာကုန်းလိုက်ရေလိုက်နဲ့ပြန်မဖွင့်သေးတာကြောင့်ကုန်းစင်းနှုံးတွေလည်းမြင့်တက်နေတယ်လို့ဒေသခံတွေရဲ့ကျန်းမာရေးနဲ့စောက်ဝတ်နေရေးတွေလည်းခက်ခဲနေတယ်လို့ဒေသခံဦးမင်းလင်းကပြောပါတယ်
ကလာမြေကိုပဲအဓိကထားပြီးတော့တွားရတယ်လေ။ဟိုတော့လာတော့အခက်ခဲဂျုံရတာကဟိုဂိတ်တော့ပါတော့မှအဆက်ရှိတာကို။အော်ကျွန်တော်တို့ကလမ်းဖွင့်ဖို့တော့လိုတာပဲ။ဟိုလွယ်လွယ်ချက်ချက်တွားဖို့ရလို့ရှိရင်ကျင်းမာရေးအခက်ခဲရောကျွန်တော်တို့အနေနဲ့ကဒီလိုကျင်းမာရေးဌာနနဲ့ရှိပေမဲ့ဒီလိုတောက်ဖွားတော့ပါတော့ဟိုအခုဆုံးလုံးမှတယောက်ပြည့်ဆိုတော့အခုဆုံးတော့လမ်းအချိန်နဲ့ကိုတွားရလာရတာကခက်ခဲဆိုတော့သူတို့လည်းမလာဘူးလေ
ပလောဝမြို့နယ်အောက်ရှောင်းမှုဦးအောင်လောဟာကတော့တိုက်ပွဲတွေငြိမ်သက်နေတယ်ဆိုပေမဲ့လိုင်းကီးတွေကတော့တယဝင်တွားလာလို့မရတဲ့အနေအထားရှိနေတယ်လို့ပြောပါတယ်
။အော်ကွန်ပျူတာတောင်းပြီးမှလည်းတွားတယ်ပေါ့လုံခြုံရေးရဆိုတော့ဒီလိုကြီးဟောပေါ့အစိမ်းဟောပေါ့မသိင်္ဂါဆရာဒီစိမ်းဒီစိမ်းအဲ့ဒါလေးစီးစီးမှကြီးထောက်ခိုင်ချက်သေးတယ်ထောက်ခိုင်ချက်နဲ့ပဲသူကအများကြီးသူကတော့ဟိုကြောင်းလို့ကုန်းကြောင်းလို့လိုပဲတွားတယ်ကျွန်တော်တော့တော့တရားဝင်တော့တော့မရသေးတာနဲ့ဟိုစီးပွားရေးကုန်သွယ်မှုလုပ်တဲ့ဟိုပေါ့စီးပွားရေးသမားရှိတဲ့နေရာတော့တော့လေးရှိပါတယ်။ဟုတ်ကဲ့အဲ့ဒါတော့ဟိုဒီညမျိုးလေလို့ဟိုပေါ့လွတ်လပ်လိုက်တော့လာစီးပွားလုပ်လို့မရတဲ့အနေအထားရှိတော့အဲ့ကြောင့်
အခုလိုတိုက်ပွဲတွေရပ်ဆိုင်းနေတဲ့ရှင်နေမျိုးမှာ flower pack လမ်းပန်းဆက်တွေရေးတွေကိုပိတ်ပင်ထားသေးတာကြောင့်ဒေသခံတွေစောက်ဝတ်နေရင်စီပေါ်ရင်နဲ့ကျန်းမာရေးအတွက်ခက်ကြုံနေရပြီးကုန်းလိုင်းရေလိုင်းတွေပြန်လည်ဖွင့်ပေးဖို့ဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ပူမြို့နယ်မှာတပတ်ကြာတိုက်ပွဲတွေညင်သက်ပြီးတဲ့နောက်စစ်ဆောင်300လောက်နေရက်ပြန်သွားကြတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ TNLA တန်းပလောင်တပ်အကြားနမ်ပူမြို့နယ်အတွင်းဒီလထဲမှာအနည်းဆုံးတိုက်ပွဲ3ချိန်ဖြစ်ပွားပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ4ရွာလောက်ကဒေသခံတွေဟာမန်ဆန်ရွာကိုတင်းရှောင်လာခဲ့ကြတာပါဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မဖြစ်တော့တာကြောင့်အဲ့ဒီဒေတာကန်တွေနေရအသီးသီးကိုပြန်သွားပြီဖြစ်ကြောင်းစစ်ရှောင်းအကြီးကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်ပညာကပြောပါတဲ
့။အော်အားလုံးပြန်ကုန်ပြီခင်ဗျာ။ဒီနေ့ပဲနောက်ဆုံးပြန်ကြ။အားလုံးကတော့ခုကျွန်တော်တို့ဒီကိုရောက်လာတာ300ကျော်ဆိုအကုန်လုံးပြန်တယ်လို့ပြောရမှာ။ငွေချေနေရတော့အဲ့မှာကတော့ကျွန်တော်တို့အများအားနှစ်ဖက်စလုံးကတို့ရှိနေတယ်လေ။အတိုင်ပွဲမှာဖြစ်လို့လားသူတို့ပြန်သွားကြတာပေါ့
နမ်တူမျိုးနယ်အတွင်းမှာနှစ်ဖက်တက်တွေရှိနေစေဖြစ်တာကြောင့်စီရေးတင်းမာတဲ့အခြေအနေရှိနေကြောင်းဒေသခံတွေကပြောပါတယ်နမ်ပူမျိုးနယ်အတွင်းကလက်ရှိအခြေအနေအပေါ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ပြောတာက
ဆိုင်ဒီကနေထားလို့မဟုတ်ဘူးဒီ RCS ရဲ့ဆနာတူတဝဲမှာတော့သူကလှုပ်ရှားမှုရှိတယ်အကြီးရတယ်ချင်တာဒီသူကဒီစကေးရတဲ့နေထားရရှိဒီသူတို့ရဲ့လောတချီဘာမှတော့ဝမ်းတကူချီဘာမှတော့မရှိဘူး
ဒီလစေရနေ့ကနမ်တူမျိုးနယ်မှာ TNLA နဲ့ RCSS အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီး14ရက်နေ့ကတော့နမ်ဆန်မျိုးနယ်အတွင်းတက်မရော်နဲ့ TNLA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်။အစိုးရတက်မရော်နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကတီးခြားစီတစ်ဖက်သက်အပြည့်အကျညာထားပေမဲ့ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာတက်မရော်နဲ့ TNLARCSS နဲ့ TNLA SSPP ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ် ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့SSPP ရှမ်းပြည်တံတော်တောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာပရီပခါရီရှောချနိုင်ဖို့ဒီလဆယ်ရက်နေ့ကအွန်လိုင်းကနေဆွေးနွေးခဲ့တယ်လို့SSPP ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းထုတ်ပြန်ချက်မှာသဘောတူညီချက်၆ချက်ရရှိကြောင်းဖော်ပြထားပေမဲ့အသေးစိတ်ရှင်းလင်းတာတော့မပါဝင်ပါဘူး။
RCSSပြောရေးစုခွင့်ရှိသူဒုဗိုလ်မှူးကြီးစိုင်းအောင်ခေကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးVOAကိုအခုလိုပြောပါတယ်။ဒီခေတ်တဲ့နိုင်ငံနေတုန်းကဒီတွင်မှုလေးတွေအကြောင်းကိုဆွေးနွေးကြတာပေါ့နော်။ဟိုတက်ဆိုင်တဲ့ဆက်ဆံရေးတာဝန်ရှိပုဂ္ဂိုလ်တွေဟိုဒီလိုအွန်လိုင်းနဲ့ပဲဆက်သွယ်ပြီးတော့ဟိုညှိကြတာပေါ့နော်။အဲတပတ်နဲ့တော့လာလို့ရှာတဲ့အချိန်ခါမျိုးမှာ
RCSS နဲ့ TNLA အကြမ်းမှာတော့ဆွေးနွေးတာမရှိသေးပါဘူး။ပြီးခဲ့တဲ့နှစ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေမြေဆိုးမှုနဲ့ပတ်သက်ပြီး TNLA, SSPP နဲ့ RCSS အကြမ်းမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီး TNLA နဲ့ SSPP က RCSS တပ်တွေနေမြေကျော်လွန်လာကြောင်းတိုက်ပွဲဖြစ်ပွားကြောင်းသတင်းထုတ်ပြန်ခဲ့သလို RCSS ကလည်းဒီနေမြေအတွင်းသူတို့လှုပ်ရှားနေတာနှစ်30လောက်ရှိပြီဖြစ်ကြောင်းတုံ့ပြန်တာတွေရှိပါတယ် RCSS အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့ TNLA နဲ့ SSPP ကတော့လက်မှတ်ရေးထိုးထားတာမရှိပါဘူး။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။ VOA
American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။Radio အစီအစဉ်တွေကိုမနက် 6:00ကနေ9:00အထိနဲ့ည 9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည 9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook
စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။ဥရောဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းဗမာဝန်းတို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာတရုတ်ကုမ္ပဏီကိုကြီးနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ရိုင်းတိုင်းဒေသကြီးကတားခရိုင်ကောင်းကင်ဝင်းတို့ပင်လယ်ဘူးဗမာဒေသမှာရင်းနှီးနဲ့ဆက်ဆက်တပ်ထုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကုမ္ပဏီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။သတင်းထွက်လာတဲ့2016နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင် Panos Company နဲ့ပြည်တွင်းကုမ္ပဏီ MERG မြန်မာ Energy Resources Group တို့ဖက်ဆက်လုပ်ထားတဲ့ဝင်းတို့ရီဆော့စ်ကုမ္ပဏီကိုလုတ်ပိုင်ခွင့်ချပေးတာပါပဲ။ဒီကုမ္ပဏီကိုတရုတ်က 90%ကိုင်းလုံး MERG က 100%ကိုင်းလုံးပိုင်ပါတယ်။ရုံးခဲ့တဲ့ 6 လောက်ကလုတ်ခွင့်ပေးလိုက်တဲ့ဝင်းတို့အမှတ်သုံးလုတ်ခွင့်ဟာအကြီးဆုံးဖြစ်ပြီးဘမ်းမဝင်းတို့နဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပါဝင်နေပါတယ်။ ရှိမကင်းအကျယ်ဝင်းဟာ985စတူရန်ကီလိုမီတာဖြစ်တာမို့မြေအေကနှစ်သိန်းနီးပါးရှိပါတယ်။သဘာဝပတ်ဝန်းကျင်ကာကွယ်ရေးတရား63မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။ကတ်တတုရှာဖွေတဲ့စူးစမ်းလေ့လာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူးဖောက်ရေးစခန်းကို ဗမာမြို့နယ်မန်စီကျေးရွာမှာတိစောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လေ့လာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ရေဘူးရအားဖြင့်ဆယ်နှစ်ကနေ15နှစ်ထိကြာနိုင်တာကိုလေ့လာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူးဧရိယာ3နေရာကိုစောင့်ကြည့်စစ်ဆေးပြီးဒသတုနမူနာအလုံးဟောင်ကောင်ဓာတ်ခွဲကန်းကိုပို့လိုက်တယ်လ
ရာအတွင်းတိပင်းမျိုးစိတ်16မျိုးတွေ့ရပါတယ်တိရစ္ဆာန်မျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်တယန်ဇာတရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ်
ဝင်းတိုစီမံကိန်းအိန္ဒိယဟာကျယ်ဝင်းတာကြောင့်ချက်တင်းတောင်းရိုင်းတရိတ်ဆန်ဘေးမဲ့တွန်းနဲ့၁၃မိုင်လောက်ပဲကွာဝေးပါတယ်။မဟာမြိုင်ဘေးမဲ့တွန်းတွေကတော့မိုင်၅၀ကျော်လောက်ကွာဝေးပါတယ်။စီမံကိန်းအကောင့်တွေပေါ်တာကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိသုံးလတစ်ကြိမ်စစ်ဆေးမယ်လို့ဆိုပါတယ်။ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နိမ့်နာမှုတွေကိုတရားဖို့အတွက်ဝင်းတိုရီ
ဒီအန်ဒီရဲ့ကရှင်ကြီးမတော်တဆတိခိုက်မှုကာကွယ်ရေးနဲ့ကျန်းမာရေးအတွက်ဝင်းသူရီဆော့စ်ကုမ္ပဏီကတင်ဒန်းတွေပေးမယ်လို့ဆိုပါတယ်။ဒါပေမဲ့ဝင်းသူရီဆော့စ်ကုမ္ပဏီကိုမြေအေကအနှစ်သိန်းနီးပါးမှာတတ်တူရှာဖွေခွင့်ပေးတာကဒေသခံရှမ်းနီတိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ် 11 ဒသိန်းမှာဖော်ပြပါတယ်ဒေသခံပြည်သူတွေကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင့်ထိခိုက်မှုရောကြီးကိစ္စပြန်လည်နေရာခြားရာကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်ဝန်သူရီဆော့စ်ကုမ္ပဏီကစမ်းသပ်တိုင်းတာပြီးပြင်းမြောက်နိုင်စွာလေ့လာနေတဲ့ဒေသမှာတနိုင်တပိုင်ရွှေတူးဖော်တဲ့နေရာအများပြပောင်းဝင်နေတယ်လို့ဇွန်လထုတ်မုံရွာကစက်မှာဖော်ပြပါတယ်စကိုင်းတိုင်းမှာမူရစီဝအများဆုံးဖမ
ဝင်းတော်မျိုးနယ်ကိုရွှေထွက်တဲ့ဒေတာအဖြစ်လူသိများပေမဲ့ဝင်းတော်ရီဆော့စ်ကုမ္ပဏီစီမံချက်ကိုတော့ကျင်းနေတဲ့ဆက်ဆက်တက်သူရှာဖွေရေးလို့သာအမည်ပေးထားပါတယ်။ရွှေကိုချန်လက်ထားပါတယ်။ဝင်းတော်ရီဆော့စ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်ပင်အော့စ်ကုမ္ပဏီဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်ထည့်ပေါ်နေပါတယ်။ဒါပေမဲ့ကျင်းတဲ့ရွှေထုတ်လို့ရေးလုပ
lupa ini mana. Nampak sekolah jadi tanjung, tetang lelong jauh, sih angsa tetang jauh ni, mui angsa, kon tetang lelong jauh, terlalu ni mana. Mereka si bangun ni pada di data ganu itu, nusa nampi ni lagu, pihau si buat tu, sekarang dah lupa amat cugu, lau nengangu koyubi, pen os company ni tetu lengan si bangun ni, nampak sekarang piata mana. Lau nengang ni laje ayah, soya ka ati cacaman nai. Kita kan lalu acuh kahzah nangbe lalu jatuh ama utang kahinga sobare. Kita kan tu tenai dapat suesha pula aku pepi lain no. Wui si lengan cithwa langkain dia lalu lau lelai kiri ma pawen tu ama uwe suiga pior aku. Muna gezaga dari pepu thabare niya.
ဒီတစ်ပတ်ကျမကြီးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိန်းနိုင်ရေးကြောင်းပြောပြထားပါတယ်။စီဂျိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကြောက်အောင်ထိန်းနိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။စီဂျိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းထားနိ ဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคซีดิโอซีดิโอทุกคู่เสี่ยวหนีปมคดร.ตินสิละครับตนเราดีโควิดขึ้นล่ะยินซีดิโอเนี่ยยอกาคันซีดิโอတွေမှာဘလူကြောင့်ပိုပြင်းထန်ပိုသိဆုံးနိုင်ပြီးတော့ဒီအတွက်ဘလူချိုပြင်းတင်တာကိုဗစ်ကိုပိုကာကွယ်တင်တာ ਨੇ နောက်သွေးကြိုကိုထိန်းဖို့ဒီအထွေထွေရေဝူးရကျန်းမာရေးကောင်နေပုံတွေကိုပြီးခဲ့တဲ့အခါတွေကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းပြခြင်းလဲဆရာ
။ပထမဆုံးကသွေးကြိုဓာတ်ဘာမှရှိရမလဲဆိုတော့တသက်မှတတိယကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားကြီးချင်မှာသွေးကြိုဖောက်ခဲ့လို့ဆိုရင်80နဲ့130ကြားထဲမှာရှိရမယ်။ဆိုတော့80အောက်ကိုကျသွားရင်သွေးကြိုကျတယ် hypoglycemia လို့ခေါ်တယ်။130တက်ကျော်သွားရင်ကျွန်တော် fasting ကိုနော်အိပ်ရထားမှာမနေ့စာမစားမီထောက်လို့130တက်ကျော်ရင်သူကညာနေတယ်လို့ဆိုလို့တယ်ကျွန်တော်ရှိရသူတွေကမနေ့ကျမလေးမနေ့အိပ်ရထားလို့ရှိရင်150လောက်160လောက်ပဲရှိတယ်ဆရာကောင်းပါတယ်သူကအဲ130တက်ကျော်တာကိုများတာကိုမတိကြတော့လားလက်မခံတာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကမကျော်တယ်ဘူးညနေပိုင်းညီပဲဖြစ်ဖြစ်စားပြီးတဲ့ချိန်ပဲဖြစ်ပေါ့
มันเนี่ยสาวิจุนี่สาวิจุเนี่ยสาวิจุสาไลโลนานาอีกตอนนี้มาจุลสิแกชิสมาโจดิงวูวอตอนนี้มาจิมาซิโยกาวเนี่ยเสียเนี่ยปะวุ่นเจ้าเราไปชิดเสียจะช่วยเสียวเนี่ยเอาไอ้ดูโจนี่รอไอ้ตาเกสตัวเราเสียมันเสียหาวช่วยเสียดูเลยอะช่วยแบบอะไรมันตีอยู่จุดเพี้ยนเลยวะโอเคเสียไอ้ที่จอดีตัวเองจูอัตเตจ้าโกบริโอตรีท้าวิโรลูกสาวมันลงมาเลยเสียกูไม่กล้ามาซีจูตัวจูเนี่ยปัตเตลูนึกว่าจะวะเลยซีจูตัวจูเนี่ยยันเตะพี่รอ
ပေါ့။နော်အစားတောက်တည်နေပြီးတော့သွေးကြိုတွေရမ်းကျသွားတာလည်းဖြစ်နေတော့အဲ့ဒီကုသိုလ်တွေကိုတည်အောင်လို့သွေးကြိုတွေကတော့အများအားမကြမ်းကမ်းဖောက်ပြီးဆင်နေဖို့လိုမယ်။နော်ခါတိုင်းကတနည်းကိုတစ်ချိန်ပဲဖောက်တယ်ဆိုအခုကိုဗစ်ကာလမှာတော့လည်းသူတော့မနေ့တစ်ခါညတစ်ခါလောက်တော့ဖောက်ဖို့လိုမယ်ပေါ့။အဲ့တော့သွေးကြိုတွေတိတ်ညားတယ်ဆိုပါတော့သွေးကြိုဖောက်ကြည့်လိုက်လို့140ပေါ့150အနည်းဆုံးနှစ်ခါသက်တိုက်ညားနေပြီဆိုတော့တက်နေများကိုကုနေကြဆရာဝန်ဓမ္မဆေးကန်းကိုနှမ်းပြီးတော့ဆက်သွယ်ပြီးတော့မလိုအောင်ဆိုအကြံဉာဏ်တောင်းဖို့လိုတယ်ပေါ့အဲ့တော့မှစောင့်နေတဲ့ဆေးကိုကိုယ်အလွယ်တကူပြောပြီးသူကျုပ်ဘလောက်ရှိပါလဲပြောရင်ဆံဝင်းရဲ့လူသူတို့ညှိပေးဖို့လိုမယ်ဒါမှမဟုတ်ချင်းကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရင်ကျသွားတာပေါ့နော်အရင်တော့ကတော့အဲ့ဒါတည်းဒီအချိုရည်မျိုးကျိုဆောင်းတာကိုရေဘူးရကျွန်တော်တို့ပြောခဲ့ကြပြီမယ်အခုတော့ဆရာကြီးဘလို့တတိထားလို့ဆောင်းတင်တာကိုအတိအကျရှင်းပြပေးပါလား
အစားတောက်တည်းအပြက်တည်းပညာဆိုတော့အစားနေတဲ့ဆေးရတော့တောက်နေတယ်မသူကျုပ်ကျတော့တယ်ဖြစ်သွားတယ် hypoglycemia ပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rule ဆိုတာ55ရူးဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားသလားပေါ့သွေးကြိုတန်း80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ချိန်မှန်ကအများဆုံးညာ100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုရချွေတွေကောက်တော့လိုက်တာမျိုးရှိနေပေါ့နော်တကယ်တည်းသွေးကြိုကအပြည့်ဖြစ်လောက်အောင်ကျတာ53အောက်မှာအပြည့်ဖြစ်လောက်အောင်ကျတာဒါပေမဲ့သွေးကြိုကျကို80အောက်ဆိုရင်တော့ကျပြီလို့စတတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့ချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား55ဂရမ်ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့တီးစွန်းပေါ့အဲ့ဒါလေးနဲ့ကျွန်တော်၄ဇွန်းလောက်ကို3ဇွန်းနဲ့၄ဇွန်းပေါ့ဂျေဖန်ကမှထည့်ချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့15ဂရမ်တောက်မယ်ပြီး15မိနစ်ကြာရင်တခါပြန်ပြီးဆွတ်ကြည့်မယ်ပေါ့အဲ့တော့ကြွေးကြော80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့နောက်တောက်လို့တက်လာပြီဆိုရင်တော့အချိုရည်ကိုတောက်တာကိုရက်ပြီးတော့နောက်ထပ်ချိုရချက်ချင်းတက်စီတယ်ချက်ချင်းကျက်ပြီးတော့ချက်ချင်းကျတော့မှစတဲ့အတွက်တခြားတက်ကြလေးနေမဲ့ပေါမုံတို့ထမင်းတို့တခုစားဖို့လိုလိမ့်မယ်ပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစီးကျိုသွေးကျိုရှိတဲ့သူတွေမှာနောက်ဒီကိုဗစ်ဖြစ်လာလို့ရှင်အသေးပြောက်များစေတဲ့နှလုံးနဲ့သွေးတို့ရောဂါတွေကလည်းတွဲပြီးတော့ဖြစ်လာတတ်တော့အဲ့ဒီအတွက်ရောဆရာကြီး
ဒီစီးကျိုရှိတဲ့သူတွေကသွေးတို့တွေနှလုံးရောဂါရှိတာများတော့နှလုံးတက်စီးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးစီးတွေပေးထားရင်ပုံမှန်တိုင်းဆက်ပြီးတောက်ပါချက်မပြစ်လိုက်ပါနဲ့ကိုလက်စထရောတွေစီးတတ်များတာအတွက်ချဖို့မှအတူပါစတင်ပေါ့တောက်ခိုင်းတာလူနာရဖျက်ဖျက်ပြစ်တယ်မဖျက်ပြစ်ပါနဲ့နောက်တစ်ခုရှိတဲ့သွေးကြစီးပေါ့ပုံစံတစ်ခုရှိတဲ့ ACEI နဲ့ ARB ဆိုတာကျွန်တော်ဒီမှာကျွန်တော်လူစားတန်လို့ပြောတာပေါ့မှကပ်ပါစဲဆိုတဲ့ကျွန်တော် ACEI မျိုးဟာမျိုးကြမ်းတောက်နေကြတိုင်းဆက်တောက်ပါမဖျက်ပြစ်လိုက်ပါနဲ့ကျန်ဝင်ရမပြောမနဲ့ကျန်ဝင်နဲ့မတိုင်ပင်ပဲနဲ့ဖြီးတွေဖြတ်မပြစ်လိုက်ပါနဲ့အဲ့ဒါအရေးကြီးလို့မှာပဲ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနောက်ထပ်ရောဒီသတိပြုသင့်တဲ့ဆေးတွေရှိသေးလားဆရာ
ကိုဗစ်ကာလမှာနေကောင်းတယ်ဆိုတဲ့ချိန်ဆိုရင်တော့ကျန်ဝင်ပေးထားတဲ့ဆေးပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲဒါပေမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကဆေးနှစ်ခုကိုရှောင်ခိုင်းတယ်ပေါ့တစ်ခုကတော့မက်ဖော်မင်ပေါ့နောက်တစ်ခုကအခုဖြစ်ပေါ်တဲ့ HGL2 inhibitor ဆိုပြောတဲ့ empagliflozin တို့ canagliflozin တို့ glucosamine တို့ dapagliflozin တို့အဲ့ဒီဆေးတွေပေါ့အနည်းငယ်များလည်းကောင်းပါလေဒုဗတ်တော်များလည်းကိုဗစ်ကာလမှာတော့အဲ့ဒီနှစ်ခုကိုတော့တတိထားကြဖို့ဆိုကျွန်တော်ပြောတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုး
ဘယ်လိုများအခုကတိုင်းဖြားတယ်နာစီးတယ်ချောင်းဆုတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာသူတို့နေအဲ့လိုမျိုးဖြစ်နိုင်တယ်ဆိုရင်တော့သွေးကြိုအနည်းဆုံးတော့ဒီနေ့၄ချိန်လောက်တော့ဖောက်ဖို့တုံ့ပြန်ပေါ့နောက်တစ်ခုအရေးကြီးတာရေပင်များတောက်ဖို့လိုတယ်ဆိုတော့ကြော်ပြီးအဲနောက်ပြီးတော့လူလူချင်းတော့ ketone body စက်ခိုင်းနေ ketone body ကတော့ကျွန်တော်ပုံမှန်ကြီးမှာတော့စစ်ဖို့ကတိတ်လို့လည်းဂူနဲ့မရှိဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ချုပ်ကြွရရင်တော့ရှိရသူရထိနေမှုကောင်းမှုတွေအစားတောက်နေတိုင်းလှူရှားမှုလိုပါတယ်ရှိရပုံမှန်တောက်ဖို့လိုပါတယ်ရှောင်ဝင်ကိုအရေးပေါ်ဆွတ်သွက်ဖို့ဖုန်းနံပါတ်ယူထားဖို့လိုပါတယ်ရှေးမှာဆေးရောတွေးစစ်ဖို့ရောကိုယ်မလုံလောက်လို့ရှိဖို့လိုပါတယ်ပေါ့အပြင်ပအနေနဲ့ပေါ့ရှင်းရောက်တိုင်းတော့ကျေးရမင်းကြီးကတော့အခုဒီမှာကြောဖို့သိပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးရှင်းရောက်တော့အင်ဆူလင်ထိုးရမျိုးပေါ့အင်ဆူလင်ထိုးနေတဲ့လူတွေအင်ဆူလင်တေချာမထိုးတဲ့လူတွေများသဖြင့်ပေတာများတယ်ပေါ့ဒါရှင်းရောက်ကြဆရာဝန်ကြီးကကုမှာဆိုတော့ကျွန်တော်စိတ်ကူတာပြင်မာနေတဲ့ကာလမှာပဲကိုယ့်အိမ်မှာရှင်းနေပြငါသူကျူတွေတဲ့သူကျူတွေကြအဲ့လိုတွေဖြစ်မှာတော့ကျွန်တော်စိတ်ကူတာတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို့ဆိုပြီးရဖြစ်ဆက်စွာဆိုတဲ့စားတဲ့အကျင့်ပေါ့ဒီပုံမှန်တန်းစားလို့ဒီဘာမှဖြစ်ဆက်စွာမလုပ်ဘူးလေအဲ့ဒါကိုထပ်ပြီးဖြစ်ဆက်စွာဆိုပြီးဆိုတော့ပြောတဲ့ဒါစီးကျိုးနှုတ်မှုဆိုတာရဲ့ပြဿနာအဲ့ဒါပဲတကယ်တည်းသူတို့ရဲ့စားထုတ်ကြရည်ရွယ်ချက်က
ว่าเด็กดูไปอย่างนู้นมาเตะอย่างนู้นที่จุดมีอะไรดูทำไมมันไม่เอาสวัสดิ์ทำไมมันไม่เอาไม่ใช่มาเจอเลยค่ะจะทับไปต่อเลยทำไมไม่ได้ที่ค่ะจะชูดีแต่ที่ต่อเลยจ้ะแต่ที่จุดจะทายอยู่ไอ้อาชีพอย่างนู้นอะไรอาไม่ใช่เจ้าบ้านเจ้าเนี่ยส่วนใหญ่ขนาดก็มาที่จุดมีอะไรดูสิไอ้ที่จุดจะดีอ่ะช่วยตายได้เร็วมั้งเว้ยนะอินซูลินอะไรเนี่ยนี่เลยอินซูลินรู้สึกเสียงอะไรพี่นี่รออินซูลินเนี่ยกลูโคสได้ไม่ยาวลูกอาไ ာနဲ့ပြီးနေတော့အဲ့ဒါကိုဖြတ်ပြီးတော့ပြောချင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပိုမြို့နယ်မဲဝိုင်ဒေသမှာမြမတက်မတော်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်မတော် PNL တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုဒေါအောင်ဆန်းစုကြည်ထံကိုပေးပို့ခဲ့တယ်ဆိုတာနဲ့တိုင်းသားတက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နမ်တူစစ်ဆောင်တွေနေရက်ပြန်ရေးခက်ခဲနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ် KNU တပ်မဟန်ကလှုပ်ရှားရာမဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်မဲဝိုင်ဒေသမှာတပ်မတော်ကအုပ်ချုပ်မှုကိစ္စဆောင်ရွက်နေချိန် KNLA ဘက်ကနေမီကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတပ်မတော်သားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ဘက်ကတိုက်ရင်နေရင်အင်အား300ကျော်အထိတိုးချဲ့လာပြီးလှုပ်ရှားမှုတွေလှုပ်ဆောင်လာတာကြောင့် KNLA ဘက်ကပြန်လည်တိုက်ခိုက်တာဖြစ်တယ်လို့ KNLA တပ်မဟာ9ကပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတိုကပြောပါတယ်။ KNU နေမီအတွင်းတပ်မတော်တပ်စခန်းအလုံးကိုအခုနှစ်မှရုပ်သိမ်းပေးဖို့ဒီလဆမ်းမှာ KNLA ဘက်ကထုတ်ပြန်ထားပါတယ်
။အင်းစင်ကျင်းဆောင်မှာဖမ်းဆီးချုံနှံခံနေရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရစ်ဆရာဝေဟင်အောင်တို့ကိုလွှတ်ပေးဖို့အတွက်စူးစမ်းကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်သံဝင်ကပုဂ္ဂိုလ်စော်အောင်ဆန်းစုကြည်ထံလိတ်မှုပြီးဒီဇင်ဘာ15ရက်နေ့မှာစာတိုက်ကနေပေးပို့လိုက်တယ်လို့လက်မှတ်တွေစူးစမ်းကောက်ခံသူနေရင်ကြရာသတင်းဌာနအက်ဒီတာဥခိုင်မြတ်ကျော်ကပြောပါတယ်။ဒေါက်တာအေးမောင်ဟာရခိုင်နိုင်ငံရေးကောင်းဆောင်သူဖြစ်တဲ့အပြင်ရခိုင်မျိုးသားနိုင်ငံရေးလှုပ်ဆောင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်ဒဏ်20ချမှတ်ခံရလို့အခုလိုလက်မှတ်တွေစုဆောင်ပြီးတောင်းဆိုရတာဖြစ်တယ်လို့ဥခိုင်မြတ်ကျော်ကပြောပါရတယ်။အဲ့ဒီလက်မှတ်တွေကိုနိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ14ရက်နေ့ထိအွန်လိုင်းကကောက်ခံထားတာဖြစ်ပြီးပြည်တွင်းပြည်ပကတိုင်းလာလူမျိုးပေါင်းစုံ153ဦးကပါဝင်လက်မှတ်ရေးသူထားတာပါ။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရတိတောင်မြို့နယ်မှာကျင်းပတဲ့ရခိုင်ရချုပ်ချာအာဏာကျဆင်းမှုကဏ္ဍမှာဟောပြောမှုတွေနဲ့ပတ်သက်ပြီး2018ခုနှစ်ဇန်နဝါရီလမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုမတရားသင်အပ်ဥပဒေပုံမှန်တွေပြင်နိုင်ငံတော်သစ္စာဖော်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကလေးလခွဲအကြဖမ်းဆီးတင်တင်ထားတဲ့ချင်းလူငယ်ဇလိုင်းအောင်စိုးဟာဒီဇင်ဘာလ15ရက်နေ့ကပြန်လည်လွတ်မြောက်လာပြီလို့မိသားစုဝင်တွေကပြောပါရယ်အေအေတပ်ဖွဲ့ကနေဇလိုင်းအောင်စိုးကိုချင်းပြည်နယ်ပလက်ဝမြို့နယ်ကန်ဒီဝကျေးရွာကိုလာကြိုဖို့အကြောင်းကြားခဲ့တာဖြစ်ပြီးမိသားစုဝင်တွေကကန်ဒီဝကျေးရွာမှာတွားရောက်ခေါ်ဆောင်လာခဲ့တာဖြစ်ပါတယ်ဇလိုင်းအောင်စိုးအပါအဝင်ချင်းလူငယ်၄ဦးဟာပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေပလဲဝါမျိုးအပြန်ငတ်တရိုင်းချေးရွာအနီးမှာအေအေတပ်ဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူအဖမ်းခံရတဲ့၃ဦးကတော့ဩဂတ်စ်လ25ရက်နေ့ကပြန်လည်လွတ်မြောက်လာကြပေမဲ့ဆလိုင်းအောင်စိုးကိုတော့ဆက်လက်ထိန်းသိမ်းထားပြီးဒီဇင်ဘာလ15ရက်နေ့ကျမှသာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမှာရင်ဆိုင်မှုဖြစ်ပွားတာပုံမှန်များပြားလာနေတယ်လို့ရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနတာဝန်ရှိသူတွေကပြောဆိုပါရတယ်။2020ခုနှစ်နှစ်နှောင်းပိုင်းမှာတင်ရင်ဆိုင်မှုအကျဉ်း80ထက်မနည်းဖြစ်ပွားခဲ့ပြီးသေဆုံးမှုမှလည်း50နီးပါးရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းအမှတ်၈ဒုရင်ထိန်းရေးသဖွဲ့ကဦးအောင်မိုးကပြောပါရတယ်။2019ခုနှစ်မှာတော့ရှမ်းပြည်တောင်ပိုင်းမှာရင်ဆိုင်မှုအကျဉ်းရေပေါင်း900ကျော်ရှိပြီးသေဆုံးသူ268ဦးထိရှိခဲ့ပါတယ်။အ အများဆုံးကတော့ဆိုင်ကယ်နဲ့ကားတိုင်းမှုဖြစ်ပြီးအဓိကရင်းအမြမောင်းနှင်ခြင်းအရက်တေစာတောက်စားပြီးရင်းမောင်းနှင်ခြင်းနဲ့ရင်းမောင်းနှင်နေစဉ်လက်ကင်ဖုံးအုံပြုခြင်းတို့ကြောင့်ဖြစ်တယ်လို့လဲရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်သိမ်းသိမ်းရေးဌာနကထုတ်ပြန်ထားပါတယ်။
မွန်ပြည်နယ်တံဖြူစရမြို့နယ်မှာပြည်ထောင်စုကြံ့ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီဝင်တွေကနေရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီဇင်ဘာလ15ရက်နေ့မနက်ပိုင်းမှာတနင်္ဂနွေလုံးကမဲခိုးမဲတိုးတဲ့ကော်မရှင်အလို့မရှိကလေးတွေမဲပေးတဲ့ရွေးကောက်ပွဲအလို့မရှိနိုင်ငံတော်ငွေကြေးဖြင့်မဲဆွယ်စည်းရုံးချင်းအလို့မရှိမဲစည်းရဲ့မှန်မှန်တဲ့ရွေးကောက်ပွဲအယုံကြည် ဆန္ဒထုတ်ဖော်တာဖြစ်တယ်လို့မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်ဆန္ဒထုတ်ဖော်ရတဲ့အကြောင်းရင်းတွေမှာဆက်ဆဲကြေးရွာကမဲအည်အတွက်နေရာပိုနေတာမဲစလစ်တွေအချိန်မီဝေမပေးတာရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဗစ်ထောက်ပံ့ကြေးပေးရမယ့်နေရာမှာNLD ပါတီကထောက်ပံ့ကြေးပေးတဲ့ပုံစံလုပ်ဆောင်ခဲ့တာစတာတွေပါဝင်တယ်လို့သူကဆိုပါတယ် အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်ပြည်နယ်မြောက်ပိုင်းနမ်တူမြို့မှာဒီဇင်ဘာလဇန်ပိုင်းကဖြစ်ပွားတဲ့တိုင်းသားတပ်ဖွဲ့တွေအကြမ်းကတိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာခဲ့ရတဲ့ရွာသားနေရာကျော်ဟာဒီကနေ့အချိန်ထိနေရက်ကိုမပြတ်နိုင်ကြသေးပါဘူးတိုက်ပွဲတွေမဖြစ်တော့ပေမဲ့ဘာကြောင့်နေရက်မပြတ်နိုင်သေးတာလဲနမ်ဖော်မကနေစူးစီးတင်ဆက်ပေးထားပါတယ် နမ်တူမျိုးရဲ့အနောက်တောင်ဖက်အရက်မှာရှိတဲ့မန်ဆမ်အုပ်စုအတွင်းကကြေးရွာတွေမှာအခုလခုနှစ်ရက်နေကတည်းကတိုက်ပွဲတွေစဖြစ်ပွားခဲ့တာကြောင့်ဒေသခံလူထု300နီးပါးစစ်ဘေးတိမ်းရှောင်ခဲ့ရပါတယ်အဲ့ဒီအနေနဲ့ရွာသားနေရာကျော်ဟာမန်ဆမ်ဖုံးကြီးကျောင်းမှာပဲရှိနေသေးတယ်လို့နမ်တူမျိုးကစစ်ရှောင်ကူညီရေးကော်မတီအဖွဲ့ဝင်စိုက်ပညာန်ကရှာစကားနဲ့အခုလိုပြောပါတယ်
ဟုတ်ကံပေါင်းအပ်တော့ခါရယ်အန်ပေါင်းလို့လည်းပြန်ပြောတယ်ချို့လည်းပြန်လာကြပါပြီတင်းလုံတို့နာကျေးရွာကရွာသားတွေပေါ့မပြန်နိုင်သေးတာနှစ်ပါရွာသားတွေလေဒီလိုလည်းမန်ဆမ်ဘုံကြီးကျောင်းမှာပဲခုလက်ရှိအခြေအနေမှာတော့တိုက်ပွဲတွေညှိနေသေးကြောင်း RCSS SSE
ပြောခွင့်ရတူဖို့မူကြီးဥမ်ခဲကအခုလိုပြောပါတယ်ဟိုနေဖြစ်နေတဲ့အတိုင်းပဲညှိကြတယ်နော်လောလောဆယ်တော့ချင်းကတည်ကြည်သွားနေပါတယ်လို့ပဲဆိုနိုင်ပါတယ်နော်
စည်ရဲ့ချင်းနေနေပေမဲ့မန်ဆန်ဘုံကြီးကျောင်းကစစ်ဘေးရှောင်နေရာကျော်နေရက်မပြောင်းနိုင်ကြသေးတာဟာဒေသတွင်းအခြေစိုက်နေရာယူထားတဲ့လက်နက်ကင်တပ်ဖွဲ့တွေတစ်ဖွဲ့မှတပ်ဆုပ်ပေးတာမရှိသေးသလိုအစိုးရစစ်ကြောင်းတွေကလည်းကြေးရွာတွေဘက်မှအားဖြစ်လှုပ်ရှားနေတာတွေရှိနေပါတယ်စစ်တပ်ဘက်ကလည်းနေရာယူထားတာကြောင့်စစ်ရှောင်တွေနေရက်မပြောင်းရဲသေးဘူးလို့နှမ့်တူမေတ္တာရှင်နာရဲလူမှုကွန
တင်ဆက်မှာလ9ရက်နေ့ကနေ10ရက်နေ့အထိ SCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးရှောင်ထွက်ပြေးလာရတဲ့ရွာသားတွေကတော့နမ်တူမြို့နယ်မန်ဆမ်အုပ်စုထဲကနာကေနာကျန်ပင်းလုံကွန်ကျောင်းနမ်ပိုင်ရွာကရွာသားတွေဖြစ်ပါတယ်။ရှမ်းနစ်တစ်ကူကာလကောက်ရိတ်ချင်းပြောင်းချိုးချင်းမှာစစ်ရှောင်နေရာကျော်နေရာပြောင်းချင်းပေမဲ့ဒေသတွင်စစ်ရေးအခြေအနေမတည်ငြိမ်သေးတာကြောင့်နေရာမပြောင်းနိုင်သေးသလိုလာမယ့်နှစ်အတွက်စားတောက်ရေးပူပန်နေကြတယ်လို့ပြောဆိုနေကြပါတယ်။
ဆက်ပြီးတော့အနာဂတ်မြန်မာနိုင်ငံဟာဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးမှာအရေးပါတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအမြင်ရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေအခုလိုမျိုးစူးစီးတင်ဆက်ပေးထားပါတယ်
။လူငယ်တွေဟာမျော်လင့်ချက်ကြီးမားစွာနဲ့လွှတ်တော်ရွေးကောက်ပွဲဖြစ်တဲ့လက်တန်းတော်လှန်ရေးကိုပိုလို့ပါဝင်လှောက်ရှားလာကြတာဖြစ်ပြီးသူတို့မြန်မာနဲ့ဖက်ဒရယ်ပြည်ထောင်စုကိုမတီဆောက်နိုင်ဘူးဆိုရင်တော့လက်ညှိုးတော်လှန်ရေးဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ဘက်ကိုပြန်လေအာတန်သွားမှာစိုးရင်မိတယ်လို့လဲမွန်ဖြီတစ်ပါတီဘိုလုံးမှုဆောင်ဖွဲ့ဝင်နိုင်ပညာလေကအခုလိုပဲပြောသွားပါတယ်
။အတော့လူငယ်တန်းများအဖြစ်ရေကောက်ပွဲပေါ်မှာအများကြီးစိတ်ဝင်စားလာတယ်။ရေကောက်ပွဲကတစိတကယ်လို့သူတို့လိုအပ်တဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုလည်းမရောက်ဘူး။ငင်းချမ်းဖြစ်စဉ်အလဲမဖြစ်ထွန်းဘူးဆိုရှင်ဒီလက်တန်းအားကိုးနေတဲ့ဒီလွှတ်တော်အတွင်းနိုင်ငံရေးကတစိညှို့လက်ချက်တွေကင်းမဲ့ပြီးတော့ဒီလက်ညှို့အားကိုးတဲ့ဒီလက်နက်ကိုင်တော်လှန်ရေးကိုပြန်ပြီးတော့အာတန်လာမှာကြောက်တယ်ပေါ့နော်။တကယ်လို့လက်ညှို့တော်လှန်ရေးကိုပြန်လဲအာတန်လာရင်ဒီငင်းချမ်းရေးဖြစ်စဉ်ပေါ်မှာတော့အများကြီးတော့ဝေးနေအောင်ပါပဲ
2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022年6月2日，2022
ယူတွေမှာလည်းစဉ်းစားဖို့လိုတယ်။ဒါဆက်ထက်မှာပဲလက်တွေ့ကြတဲ့အောက်ခြေမှာရှိတဲ့ပြည်နယ်တွေမှာလည်းဒီတိုင်းဒေတာကံနဲ့အင်အားစုတွေနဲ့ဟလာနေနေတိုင်းလုံနိုင်လို့လိုတယ်လို့တကယ်ကြီးဆိုပါပဲ
။တို့ပေမဲ့2008ဖွဲ့စည်းပုံအောင်မှာရွေးကောက်ပွဲတွေဘယ်တော့ပဲကျင်းပနေပါစေဒီမိုကရေစီပြည့်ဝရှိတဲ့နိုင်ငံဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းနိုင်ပညာလေကအခုလိုပဲဆက်ပြောသွားပါတယ
်ပမာပြည်မှာဖော်ဆောင်နေတဲ့ဒီမိုကရေစီနိုင်ငံကဒီ2008ဖွဲ့စည်းပုံအောင်မှာပဲဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေတယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲဘလောက်ပဲကျင်းပဒီအပြည့်ဝဒီမိုကရေစီနိုင်ငံရေတော့ဖြစ်လာမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့2008ဖွဲ့စည်းပုံမှာတပ်မတော်က25ရက်ခိုင်နှုန်းရှိနေတယ်ဆိုတော့ဘလို့ပဲယူကောက်ပွဲကျင်းပကျွန်တော်တို့ပေါ်ဆောင်တဲ့ဒီမိုကရေစီနိုင်ငံတော့အပြည့်ဝတော့ဖြစ်လာဖို့တော့ခဲယင်းတယ်ပေါ့နော်
။ဒီမိုကရေစီနိုင်ငံဖြစ်ဖို့ခဲယင်းနေအောင်မယ်ဆိုရင်တော့တိုင်းရင်းသားတွေမျှော်လင့်နေကြတဲ့ဖွဲ့တရပြည်တော်စုတည်ဆောက်ဖို့ဆိုတာခက်ခဲနေလိမ့်မယ်လို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင်။
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကမြန်မာတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖမ်းဆီးချုပ်နှောင်ခံရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံပေးပို့ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ VOA ရဲ့ချက်သာပရိညာပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးမှာအခုတော့သတင်းချင်းချုပ်ကိုကျွန်တော်ဝင်းမင်းကပြောပြပေးမှာပါ။ CIS သမ္မတ Emmanuel Macron မှာ COVID ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမရမခရမှာအစာပိုင်းကိုဗစ်လက္ခဏာစတွေ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလိုပိုးတွေ့ခဲ့တယ်လို့ပြင်သစ်သမရယုံကကြေညာလိုက်တာပါသမရမခရအနေနဲ့စီမင်းစည်းကမ်းတွေနဲ့ညီနောက်ထပ်9ရက်တည်တံ့ခွဲနေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်ချွေကိုဗစ်စတင်တဲ့စင်မြစ်လိုက်နိုင်ရေးသုတေသနအဖွဲ့တရုတ်ကိုဇန်နဝါရီလသွားဖို့ရှိတာကိုတရုတ်နိုင်ငံဘက်ကလည်းချိုးဆိုလိုက်မယ်လို့တပြည့်ချွေကပြောပါတယ်တကယ်တော့ကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရင်တောင်းဆိုခဲ့တာတွေကိုတရုတ်နိုင်ငံဘက်ကပယ်ချခဲ့ပြီးဒါကတရုတ်ဆန့်ကျင်ရေးဖြစ်တယ်ဆိုပေမဲ့တရွေးချိုဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်းတရွေးချိုစုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေစေဖြစ်ပါပဲ။ American Soya ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့စားစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေစိုက်ပျိုးစီးပွားလုပ်ငန်းအတွက်လက်ထွေအသုံးချနိုင်တဲ့အကြံပြုချက်တွေကိုလေ့လာတင်ပြခဲ့ပါတယ်။တံပိုးအမြင့်တင်နိုင်တဲ့မွေးမြူရည်စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတိစောက်ဖို့နဲ့ခြင်းစနွင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးစုံစမ်းလေ့လာတင်တဲ့အကြံပြုချက်တွေကို Feed the Future အဖွဲ့ကလေ့လာသုံးသပ်တင်ပြခဲ့တာပါ။ဈေးကွက်မြှုပ်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်ရည်သွေးမြင့်တင်တဲ့နည်းလမ်းတွေမျိုးစင်းနဲ့ရည်သွေးအမခက်ကျဲစနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေစတဲ့ကနာပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီအဖွဲ့ကပဲထုတ်ပြန်တဲ့စင်ကစားမှာဖော်ပြထားပါလေ။ American အစိုးရအဖွဲ့အစည်းတော်များများရဲ့ကွန်ပျူတာတွေနဲ့ hacker တွေထုတ်ဖောက်ဝင်ရောက်ခဲ့ကြတာမှာအစိုးရ internet ခွင့်ရတွေလည်းထုတ်ဖောက်ခံရတယ်လို့ American အစိုးရကဗိုလ်ထုတ်နေကပြောပါလေ။ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆတဲ့ hacker တွေက American ဗန်ဒိုင်းဝန်ကြီးဌာနနဲ့စီးပွားကူးသင်းရောင်းဝယ်ရေးဌာနရဲ့ email သွားလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်စော်ပိုင်းတော့ကဖော်ပြခဲ့ပါလေ။အခုထိတော့အပေါ်ရသတင်းချက်လက်တွေလောက်ပဲရယူသွားနိုင်တယ်လို့ယူဆကြောင်းပြောဆိုခဲ့တဲ့သူတွေကိုကိုကပြည်ရိုက်တာသတင်းကဖော်ပြခဲ့ပါတယ်ခင်ဗျဒီဇင်ဘာ18ရက်ကြာတာရင်းညာထိတန်းရသတင်းတွေကိုပြောပြခဲ့တာပါ VOA American Season တွေကိုည9နာရီကနေ10နာရီပြောပြခဲ့တာကဒီလောက်ပါပဲအားလုံး COVID-19 ပေးကကင်းဝေးနိုင်ကြပါစေနားဆင်တဲ့အတွက်အထူးကျေးဇူးပါကျွန်တော်ဝင်းမင်ပါခင်
This program has come to you from the Voice of America, Washington.